ထိပ်သင်းညီလာခံကနေဩစတြေးလျနိုင်ငံမှာကျင်းပပြီးစီးသွားခဲ့ပြီးဆန္ဒပြသူရာပေါင်းများစွာဟာစစ်နေမြို့မှာပြီးခဲ့တဲ့သတင်းပတ်ကွန်ကစူဝေးပြီးအရှိတောင်အရှဒေသတွင်းလူအခွင့်အရေးချိုးဖောက်မှုတွေကိုပြစ်တင်ရှုတ်ချခဲ့ကြပါတယ်။ဒါ့အပြင်ရိုဟင်ဂျာဒုက္ခသည်တွေပေါ်မြန်မာအနာဘန်ဒီဘက်ကပြုမှုဆက်ဆံခဲ့တာတွေနဲ့ပတ်သက်ပြီးအာဆီယံအစည်းအဝေးတွင်ဝေဖန်မှုတွေရှိခဲ့ပါတယ်။ VOA သတင်းတော့ဖီမာဆာစစ်နေမြို့ကနေသတင်းပေးပို့ထားတာကိုတော့ကိုရန်နိုင်ပြောပြမှာပါ။
ASEAN summit. ရှင်းအောင်အရှာဒေသတွင်းကလူခွေချိုးဖောက်မှုတွေကိုကန့်ကွက်တဲ့အနေနဲ့ဩစတြေးလျနိုင်ငံမှာရှိတဲ့ဗီယက်နမ်မြန်မာနဲ့ဖိလစ်ပိုင်လူမှုအတိုင်းဝိုင်းတွေဟာဆစ်ဒနီမြို့လယ်မှာစူဝေးဆန္ဒပြခဲ့ကြပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကသူ့ရဲ့ရုပ်ထုပုံကိုမီးရှို့တာတွေလုပ်တဲ့သူကိုသူ့အနေနဲ့ပြင်းပြင်းထန်ထန်လက်တုံ့ပြန်သွားမယ်လို့ချိန်ညှောက်နေတဲ့ကြားကပဲအဲ့မှာရှိတဲ့ကမ္ဘောဒီးယားတွေဆန္ဒပြခဲ့ကြပါတယ်။ဒါမဲ့လည်းနှစ်ရက်ကြာအာဆီယံအစည်းအဝေးကျင်းပနေတဲ့အချိန်တွင်းမှာတော့အကြမ်းဖက်မှုတွေမရှိခဲ့ပါဘူး။စည်းဝေးတွင်းမှာတော့မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇတ်ကရင်းကြော်ရေးပေါ်မှာမြန်မာအစိုးရရဲ့လှုပ်ရက်တွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုဝေဖန်ခဲ့ပါတယ်။မြန်မာအစိုးရရဲ့လှုပ်ရက်တွေဟာရင်းကြော်ရေးအတွက်မျောလင့်ချက်မဲ့စေတာကြောင့်သူတို့ကိုပို့ပြီးတော့အစွန်းရောက်သွားစေတယ်လို့ဝေဖန်လိုက်ပါတယ်။ဒါဟာအာဆီယံခေါင်းဆောင်တွေအချင်းချင်းကြားမှာအဖွဲ့ဝင်တဦးနဲ့ပတ်သက်ပြီးတော့သဘောမတူညီမှုတွေကိုရှာရှာပါပါဝေဖန်ပြောဆိုလိုက်တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်အဲ့မှာရှိတဲ့ရင်ဂျာမွတ်စလင်တွေတိတ်နဲ့ချီပြီးတော့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံခဲ့ကြတာဖြစ်ပါတယ်။အာဆီယံခေါင်းဆောင်တွေနဲ့တီးတန့်တွေ့ဆုံဆွေးနွေးကြစဉ်အတွင်းမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကအငင်းပွားစရာအခြေအနေတွေဖြစ်နေတဲ့ရင်ဂျာပြဿနာကိုဆွေးနွေးပြောဆိုခဲ့တယ်လို့လည်းဩစတြေးလျဝန်ကြီးချုပ်မာကွန်တမ်ဘောကပြောပါတယ်။ဒါ့အပြင်ရင်ဂျာရေးကိုအမြန်ဆုံးကင်တွယ်ဖြည့်ရှင်းသင့်တယ်လို့ဝန်ကြီးချုပ်တမ်ဘောကပြောပါတယ
်။ Our goal is to support a peaceful and speedy resolution.
လူသားရည်တည်မှုဆိုင်ရာကြက်တဲ့ဘေးဒုက္ခကြီးကိုဘယ်လိုမျိုးငြင်းငြင်းညံ့နဲ့လင်းလင်းမြန်းမြန်းဖြေရှင်းနိုင်မလဲဆိုတာကိုအကူအညီပေးဖို့ဟာကျွန်တော်တို့ရဲ့ရည်မှန်းချက်ပါ
။ရိုဟင်ဂျာပြဿနာနဲ့ပတ်သက်ပြီးဒေသထဲမှာစိုးရိမ်မှုတွေဖြစ်ပေါ်နေပြီမဲ့လေဒါကမြန်မာနိုင်ငံအနေနဲ့ကင်တွယ်ဖြေရှင်းရမယ့်ပြဿနာသာဖြစ်တယ်လို့စင်ကာပူဝန်ကြီးချုပ်လီရှန်လွန်းကလည်းပြောပါတယ
်။ It's of concern to all ASEAN countries and yet ASEAN is not able to intervene.And to force an outcome.
ရခိုင်ပြည်ထောင်စုကိုမြန်မာအိမ်ကြီးချင်းအာဆီယံနိုင်ငံတို့အနေနဲ့စိုးရိမ်မကင်းဖြစ်နေကြပြီမဲ့လဲအာဆီယံအနေနဲ့ကတော့ဒီပြည်ထောင်ရလက်တစုံတစ်ခုထွက်လာအောင်ဖိအားပေးတာမျိုးလုပ်နိုင်မှာမဟုတ်ပါဘူ
းအခုနေ့အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းမှာတော့လုံခြုံရေးအကြံဖတ်မှုတံပြန်နေနေနဲ့ကုန်သွယ်ရေးကိစ္စရက်တွေကအဓိကဆွေးနွေးတဲ့အကြောင်းအရာတွေဖြစ်ခဲ့သလိုတောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံရဲ့အနေမြေချက်ထွင်လာနေတဲ့ကိစ္စကိုလည်းဆွေးနွေးခဲ့ကြပါတယ်ဒါပေမဲ့လည်းအာဆီယံနိုင်ငံတွေဘက်ကတရုတ်နိုင်ငံအပေါ်မှာတိတိကျကျဝေဖန်တာတွေတော့မရှိခဲ့ပါဘူး။ဩစတြေးလျနိုင်ငံဟာအာဆီယံအဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့ဆွေးနွေးပွဲရဲ့မိဖန်နိုင်ငံအဖြစ်နဲ့ဒီအာဆီယံဆွေးနွေးပွဲကိုအရှင်အဖြစ်ပထမဆုံးအကြိမ်လက်ခံကျင်းပခဲ့တာဖြစ်ပါတယ်။ဩစတြေးလျနိုင်ငံဟာဒေသရဲလုံခြုံရေးနဲ့ချမ်းသာကြွယ်ဝမှုထိုးတက်လာစေဖို့အတွက်အရေးပါတဲ့နိုင်ငံဖြစ်တယ်လို့အာဆီယံခေါင်းဆောင်တွေရဲ့ကြေညာချက်ထဲမှာလည်းပြောထားပါတယ်။ဒါမဲ့လည်းအကဲခတ်တွေကတော့အာဆီယံဖွဲ့ဝင်နိုင်ငံတွေဟာသူတို့ရဲ့အမျိုးသားအကျိုးစီးပွားကိုရှေ့တန်းတင်နေတဲ့အတွက်အာဆီယံအနေနဲ့အပြန်အလှန်အပေးအယူလုပ်ညှိနှိုင်းပေးနိုင်တဲ့သံမကမရှိတဲ့အဖွဲ့တည်းဖြစ်တယ်လို့လည်းဝေဖန်နေကြပါတယ်ခင်ဗျာ။